ရန်ကုန်တိုင်းတာမွေမြို့နယ်မြမစီပွားရေးပါမှာလုံခြုံရေးယူနေတဲ့ရဲတအူဒီကနေ့မနက်ပိုင်းတနက်နယ်ပြစ်သက်ခံလိုက်ရတယ်လို့အဲ့ဒီနားမှာနေတဲ့ဒေသခံတအူကပြောပါတယ်အခင်းဖြစ်ပြီးတော့မကြခင်ရဲတွေရောက်လာပြီးလမ်းသွာလမ်းလာတွေကိုပိတ်ဆို့ဆစ်ဆဲပြီးတော့ပြစ်ခတ်တာတွေလည်းရှိတယ်လို့အဲ့ဒီဒေသခံကပြောပါတယ
်လဝဲမင်းနယ်လမ်းနဲ့သူကလေယာရှင်မီလမ်းနဲ့ထောက်မှာစီပွားရေးပန်းရှိတာဆိုစီပွားရေးအဲ့လေယာရှင်မီလမ်းပေါ်ပြီးတော့လဝဲမင်းနယ်လမ်းနဲ့ကဲ့ရဲတမာရီလမ်းတွေတခြားလမ်းတွေအကုန်လုံးကိုလည်းသူတို့ကစစ်သားတွေရောရဲတွေရော6လမ်းပြောလဲပြစ်တယ်ပေါ့နော်ပြီးတော့ဖြတ်သွားတဲ့ကားတွေပါလေဆိုလို့ရှင်လဲတားပြီးတော့အပြင်ဆွဲထုတ်တယ်ဒူးထောက်ခိုင်းတယ်ပါတွေပါလေရိုက်တယ်တချို့ဆိုရင်သူတို့ပါလေသူအပြင်ထွက်နေတဲ့ကိုကြီးသူမိတ်သူဆွဲဖို့ထွက်လာအဲ့လိုမျိုးလူတွေဆိုလို့ရှင်လဲသူတို့အဲ့လိုမျိုးဒူးထောက်ခိုင်းပြီးတော့အော်ဟစ်ဆဲဆိုဆဲဆိုတာလဲပြောမိနေညီမတို့တိုက်ကကြတော့အဲ့ဒီလမ်းမပေါ်မှာဆိုတော့လေကိုသူကအဲ့ဒီတိုက်ရှိမှာဟိုနှိပ်စက်နေရအဲ့လိုဆိုတော့တိုက်ဘက်ကလည်းတနက်တည်းနဲ့ထောင်ပြီးတော့လေဒီတိုက်ကလူတွေအွန်လိုင်းပေါ်တင်ရင်တွေ့မယ်ဗာညာပေါ့အဲ့လိုကြီးဆဲဆိုတယ
်အခင်ဖြစ်တဲ့အနေမှာရှိတဲ့ဇေယာဒုက္ခလမ်းထက်ကဟိုတယ်အလုပ်သမားတအုပ်ကိုဖမ်းဆီးသွားတယ်လို့လည်းဆိုပါတယ်ရက်ွက်အတွင်သွာလာနေတဲ့ကားတွေလူတွေကိုရက်တန့်စစ်ဆေးမမြင်တယ်လို့ကားတွေမရက်ပရင်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အမျိုးသမီးတေဆုံပြီးတော့အမျိုးသားတအုပ်ကြီးထိမှန်ခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်ဒါအပြင်ဒီကနေ့မနက်ပိုင်းမှာသင်္ကန်းကျွန်းမြို့နယ်ကပူကေးဈေးကွက်မှာစစ်ကောင်စီတရင်မိအဖြစ်ဆွဆွဲခံရသူတို့ပြစ်သက်ခံရမှာလဲစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကဆလို့အခုလိုဥပဒေမဲ့ပြစ်ခတ်တပ်ဖြတ်တာတွေဘုံကွဲတာတွေစတိုက်စုတို့ပေါ်ပေါက်နေပြီးတော့ဘာတုလက်ချက်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးစစ်အာဏာသိမ်းမှုကိုစတင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်နိုင်နေပြီးတဲ့နောက်ပိုင်းကလေးကမြို့နယ်တချို့မှာအာဏာသိမ်းစစ်တပ်ကိုလက်နက်ကန်ခုခံမှုတွေပေါ်ပေါက်လာသလိုမြို့ကြီးအတော်များများမှာတော့ဘုံဖောက်ခွဲမှုတွေပြစ်ခတ်လုပ်ကြမှုတွေဖြစ်လာနေပါတယ်